မလေးရှားနိုင်ငံမှာကိုဗစ်ကပ်ဘေးကာလပိတ်မိနေသူတွေနဲ့ထိတ်သိမ်းရေးစခန်းတွေမှာလွတ်ရပ်စေပေမဲ့ပြန်ခွင့်မရသေးသူတွေအပါအဝင်မြန်မာနိုင်ငံသား130ကျော်နေရပြန်ခွင့်ရခဲ့ကြတာပါ။ကယ်ဆယ်ရေးလေယာဉ်နဲ့နေရပြန်သွားကြသူတွေထဲမှာရတားရွယ်အပါအဝင်ကလေးငယ်တွေလည်းပါဝင်ခဲ့ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါဗျ
။ဒီနေ့ကျွန်တော်48ကျင်းမှအဲ့ဒီ relief flight မှာဆိုရင်တော့အကြောင်းမျိုးကြောင့်မလေးရှားနိုင်ငံဖန်ပြီးထင်းသေးခံလာရတဲ့တန်လျာနေပေါ့လေတန်ခွေရတဲ့မြန်မာနိုင်ငံသားလူကြီး38ယောက်နဲ့ကလေး17ယောက်ပေါ့လေသူတို့မိဘတွေမှာအထောက်အထားမရှိတဲ့အခါကျတော့ကလေးတွေလည်းထားခဲ့လို့ရှိရင်မရတော့ဘူးမရတော့တဲ့အခါကျတော့တစ်ခါလဲပါသွားတယ်အဲ့လိုပါသွားကြမှာကိုယ်ဝင်နဲ့ပါသွားပြီးအခု6လကြာတဲ့ခါမှာမွေးဖွားလာပြီး16ရက်သားလေးတယောက်တည်းပါသွားပါတယ်အားလုံးမဆိုရှင်တယောက်တယောက်တော့ဖြစ်စင်တော့မတူကြဘူး9လတို့7လတို့9လတို့အဲ့တို့ပါသွားကြပါလေခင်ဗျအများဆုံးတော့ကျ10လပေါ့ဟုတ်ကဲ့ဒီနေ့မနီကဆောင်ကျင်3နာရီမှာမြန်မာနိုင်ငံပြန်သွားကြပါတယ်အားလုံးမဆိုရင်တော့စုစုပေါင်းမြန်မာနိုင်ငံသား130ကျော်ပေါ့ဒီဒီလူကြောင့်ကြီးစင်တဲ့အတူလက်ပါသွားတယ်ပေါ့ဟုတ်ကဲ့
နေရပြန်သူတွေကိုတော့မြန်မာလူမှုကူညီရေးအသင်းတွေနဲ့စေတနာရှင်တွေကအစားအသောက်တွေအသုံးဆောင်နေကူညီခဲ့တယ်လို့လည်းပြောပြပါဗျ။ကပ်ဘေးကာလမလေးရှားမှာတောင်တင်နေသူတွေကိုဒီလဇန်ကစပြီးတပတ်ကို3ခေါက်ကယ်ဆယ်ရေးလေယာဉ်တွေနဲ့ပြန်ခေါ်တဲ့အစီအစဉ်တွေစတင်ခဲ့ပြီးတဲ့နောက်ဒါဟာတတိယအထုပ်လည်းဖြစ်ပါတယ်။အစီအစဉ်စတဲ့ဖေဖော်ဝါရီလ1ရက်နေ့တုန်းကတော့စစ်တပ်ကအာဏာသိမ်းလိုက်တဲ့အတွက်ကယ်ဆယ်ရေးလေယာဉ်မထွက်နိုင်ပဲကယ်ဆယ်ရေးလေယာဉ်မထွက်နိုင်ပဲဖြစ်ခဲ့ရတာပါ။ခမန်းကြီးမြန်မာနိုင်ငံသား9သိန်းခွဲလောက်ရှိနေတဲ့မလေးရှားနိုင်ငံမှာကပ်ဘေးကာလစာဝတ်နေရေးနဲ့အလုပ်ကိုင်းအဆင်မပြေတာကြောင့်နေရပြန်ဖို့အတွက်မြန်မာတန်ရုံကိုစရင်ပေးသွင်းထားတဲ့သူတောင်းကနန်းထိရှိနေတယ်လို့ထိန်းသိမ်းရေးစခန်းတွေမှာလည်းလွတ်ရပ်စစ်နေပြီမဲ့နေရမပြန်ရသေးတဲ့သူထောင်ကနန်းလောက်ရှိနေပါတယ်ရှင်။